တော့လောရေးတကြီးဆွေးနွေးနေတဲ့ကိစ္စတွေထဲမှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဟာရှေ့တန်းကပါဝင်ပါတယ်။စေအုပ်စုရဲ့အကျိုးစီးပွားကာကွယ်ဖို့အတွက်19နှစ်အချိန်ယူပြီးရေးဆွဲခဲ့တဲ့ဥပဒေကိုပြင်ဆင်ဖို့ဖြစ်ပါတယ်။ဒီအခြေခံဥပဒေကိုလက်မခံရင်ရွေးကောက်ပွဲနိုင်ငံရေးမှာပါဝင်ဖို့ကက်ခဲလာတာကြောင့်အခြေအနေအရမျက်စိမှိတ်ပြီးလက်ခံခဲ့ကြပါတယ်။ဒီထဲမှာဒေါက်ဆန်းစုကြည်နဲ့ NLD ပါတီလည်းပါဝင်ပါတယ်။